တော်တော်ရှင်များရှင်မတ်လဟာအမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေအတွက်သမိုင်းဝင်လာဖြစ်ပါတယ်အမျိုးသမီးတွေရဲ့ရပိုင်ခွင့်လှုပ်ရှားမှုတွေရဲ့အကြီးအကဲအောင်မြင်မှုကြီးတစ်ခုဖြစ်တဲ့ Senegal Force ကြီးညာဆာတန်းပေါ်ပေါက်လာရတဲ့နောက်ခံသမိုင်းကိုဒီသတင်းပိုင်ရဲ့အမျိုးသမီးများကဏ္ဍမှာဒေါ်လှလာတန်းကတင်ပြထားပါတယ
Never, never, never. Well, it took 72 years for women to win the right to vote in the United States.
မျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ရုန်းကန်ခဲ့ကြတာ82နှစ်ကြာခဲ့ပါတယ်။1848ခုနှစ်ကနယူးယောက်ပြည်နယ် Senegal Falls ရှိနီလာကန်ကနေစတင်ခဲ့တာဖြစ်ပြီး1920ခုဩဂုတ်လ26ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိကြပါတယ်။စုပေါင်းအားနဲ့စွမ်းဆောင်နိုင်ခဲ့တာမှုဒါဟာမမေ့အပ်တဲ့ကြိုးပမ်းမှုတွေပါပဲလို့ NWHD လို့အတူကခေါ်တဲ့အမေရိကန်အမျိုးသမီးများသမိုင်းပြုစုရေးအဖွဲ့အစည်းကိုမှတ်တည်ခဲ့သူပြင်အမှုဆောင်ဒါရိုက်တာမော်ဒီမာဖီမက်ဂရဂါကရှင်းပြခဲ့တာဖြစ်ပါတယ် NWHD လို့အတူကခေါ်တဲ့အမေရိကန်အမျိုးသမီးများသမိုင်းပြုစုရေးအဖွဲ့အစည်းကို1980ခုကကယ်လီဖိုးနီးယားပြည်နယ်ဆန်တာရိုဇာမှာတည်ထောင်ခဲ့တာဖြစ်ပြီးသမိုင်းမှာအမေရိကန်အမျိုးသမီးတွေရဲ့စွမ်းဆောင်ချက်တွေကိုအများသိရအောင်ကြိုးပမ်းပေးဖို့ရည်ရတာဖြစ်ပါလေ။ဒါကြောင့်လဲအဖွဲ့အစည်းကနေမတ်လကိုအမေရိကန်ပြည်ထောင်စုမှာ Women's History Month မြို့မိများသမိုင်းတင်လအဖြစ်သတ်မှတ်ပေးနိုင်ခဲ့ပါလေ။အမေရိကန်ပြည်ထောင်စုမှာမြို့မိများမဲပေးပိုင်ခွင့်ရရှိဖို့စတင်လှုပ်ရှားခဲ့သူများနဲ့မမေ့အပ်တဲ့အမျိုးသမီးခေါင်းဆောင်နဲ့ပတ်သက်လို့ Miss McGregor က
Well, I think the most noted personality of the women's rights movement is in terms of women's suffrage is Susan B. Anthony.
မြို့သမီးများအခွင့်အရေးလှုပ်ရှားမှုမှာလူအသိများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပါပဲ။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူပါပဲ။သူက1848ခုနှစ် New York Senegal Falls နီလာကမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကနောက်ပိုင်းမှာသူကစတင်လှုပ်ရှားခဲ့ပါတယ်လို့ Miss McGregor ကပြောသွားတာဖြစ်ပါတယ်။ဆရာမတွေဟာဆရာတွေနဲ့ဒန်းတူလဆာရရှိရေးအတွက်1838ခုနှစ်ကထိုးစဉ်ဆရာမလေး Susan B. Anthony ကနေစတင်တောင်းဆိုခဲ့တယ်လို့မြို့ပညာမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာ Susan B. Anthony က Elizabeth Cady Stanton နဲ့ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။Elizabeth Cady Stanton ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman named Elizabeth Cady Stanton
Seneca Falls မြို့သမီးများအခွင့်အရေးညီလာခံမှာအဓိကပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ပါပဲသူဟာ Seneca Falls ကျင်းညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီကျင်းညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့မြို့သမီးများကလည်းလွတ်လပ်ရေးနှင့်ခုခြေတော့ပေါ်ကိုရက်တီလို့တဲ့ဆန္ဒရှိကြတာဖြစ်တယ်လို့ထောက်ပြရေးသားထားတဲ့အကြောင်း Miss McGregor ကပြောသွားတာဖြစ်ပါလေ။ခုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုမှာ Wyoming ပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ပထမဦးဆုံးရရှိခဲ့တယ်လို့1918ခုနှစ်မှာလေနောက်ထပ်14ပြည်နယ်မှာရရှိခဲ့ပြီးဩဂုတ်လ26ရက်1920ခုနှစ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16ရာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနေ့ကို Women's Equality Day အမျိုးသမီးများဒန်းတူအခွင့်အရေးနေ့ဖြစ်အမေရိကန်ပြည်ထောင်စုမှာသတ်မှတ်ခဲ့ပြီးအချိန်မှပွဲတွေဆင်နွှဲခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများခွင့်အရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ် Senegal Falls ဖြစ်ပြီးအဲ့ဒီမှာဒန်းတူခွင့်အရေးကြီးညာစာရန်ကြီးကို Senegal Falls ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1948ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုပြင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.
ဒီမန္တရားတွေဟာလက်တွေ့ကြပါလေမြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါလေဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါလေအဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်ဘလတ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါလေလို့ Senegal Falls ကျညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါလေ1948ခုနှစ်က Senegal Falls နီလာကမှာအမျိုးသား40ပါဝင်လူ240လောက်တယောက်ခဲ့ပြီးမ American Piran Zuye, Lula Yi Jinya Sarangiba, Chedwigu, Atoli, Minyan, Jutaga, Mutayo, Mutriba, Dudari, Dandu Pitari, Sura, Alene Pu, Yita Tara Pipari. Session is Sakoya Zuga, Mutmidwe, maybe Bangrim, Shire Chinima, Mutari, Chiso Mugu, Chiri Mimi, Saga, Donone, Jinya Sarangima, Wipan Tavari.
He has compelled her to submit to laws in the formation of which she had no voice.
Mutari Chamade Uriwego, Mutmiriga, Council, Piopangrim Shijawe, Lekan Laina Jayare, Mutmiriye, Pioi Sogwindwe, Nia Pansangwindwe, Plaza Bela, Kanzak Pangrim Shire, Surago, Mutariga, Sompia Jara, Kite, Lotopia, Tavare, Dapi, Temuin Jangi, Nangayema, Sompia Pangrim Shire, Chini Jango.
He has monopolized nearly all the profitable employments. And from those she is permitted.
Nyasunji Mame, Lala Shire, Lugangui, Alunibagu, Mutwidwe, Lugangui, Shire, Chan Lunganui, Jarole, Yare, Lazaga, Masuzalabe Shida, Tuyare, Lu, Snake of Falls, Jinya Saranji Ma, Taupia, Tavare, Tajamule, Nangan Luye, Tweshire, Mutmitia Lunga, Machina Jahu, Lule, Jinya Saranji Ma, Taupia, Tavare.
Now, in view of this entire disfranchisement of one half the people of this country, we insist that the
Kulo Matiare Ubridwe, Baba Ine, Lumuye, Pinikam, Wago, Machina Jare, Nangaye, Luye, Tubashire, Mutmidwe, Nine, Muyaba, Queen, Nimpe, Kanjayare, Lu Yusa Jare, Dwe, American Nangan Dari, Along Yapanguinwe, Kanzaguinwego, Chechin, Pijabu, Downsure, Jang, Sadapindu, Seneca Falls, Jinya Saranjima, Popia, Tavare. Kulo Lungere, Yazu Nidwiga, America, Mutmigidwe, Joban Hujang, Kuso, America, Piran Zuma, Nangae, Lumui, Siwai, Sadjin, Ganadwima, Mutmidwe, Tandu Yapan Quindwi, Yashijaki, Ubri Yale, Kagwe Sasha, Bitaradwi, Shibare, Tajang, Mutmi Nanganjai Winji, Mutmi Little Okatapi, American Piran Zuma, Mutmi Tamarad U Pilame, Chinigu, Yolin Name, Nita Murang, Yarabi Pipi me. Tandu Queen Yashiburo, Sele, Joban Twaja, Mapite, Lu, Mutmi, Juro, Sangriga, Piojava, Jountin, Piaim, Tidrimpae, Mutmimia, Gandaru, Nigong Chu Apai.
You can bend, but never break me, cause it only serves to